အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအာဏာရှင်တွေအစိုးရတွေအပါအဝင်ဘယ်သူမှရှော့တွက်လို့မရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္လာနေ့ဂျပန်နိုင်ငံယိုကိုတာလေတပ်အခြေစိုက်စခန်းကတပ်ဖွဲ့ဝင်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိုအဓိကထားမယ်လို့ခန့်မှန်းထားကြတဲ့သတင်းနှပတ်ညီပါကြအာရှခီးစီအစပိုင်းမှာပင်အမေရိကန်သမ္မတကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုပြောဆိုပြီးမယ်လို့လည်းသမ္မတရဲ့မှတ်ချက်တချို့ကတော့အထူးချံနိုင်ငံကိုရည်ညွှန်းသတိပေးချက်အဖြစ်လဲရှုမြင်ရပါတယ်။အပြစ်မဲ့သူတွေကိုနိုင်စားခြင်းနဲ့မင်းဆုံးမိညစ်တွေအာဏာရှင်တွေရဲ့အကြီးမားဆုံးချိန်ချောက်မှုကြီးအဖြစ်လဲအမေရိကန်တပ်ဖွဲ့ဝင်တွေကိုသမ္မတကရည်ညွှန်းပြောဆိုခဲ့ပါတယ်။ယိုကိုတာစခန်းမှာမင်းကွန်းပြောပြီးမှတော့သမ္မတကမရင်းဝမ်းရဟတ်ရင်နဲ့25မိနစ်တာပြန်တမ်းပြီးတူချိုမျိုးတော်အနီးကကာဆူမီကာစာကီကောင်ကန်ထရီကလပ်ကိုတွားရောက်ခဲ့ပါတယ်။2020ပြည်နှစ်တိုကျိုအိုလံပစ်ပွဲတော်ကောက်တီးရိုက်ပြိုင်ပွဲကျင်းပမယ်အဲ့ဒီကောက်ကွင်းမှာအမေရိကန်သမ္မတကိုဂျပန်ဝန်ကြီးချုပ်ကကြိုဆိုခဲ့တာပါကောက်ကလပ်မှာကောက်ဆောင်တို့တို့နေ့လယ်စာစားပြီးဂျပန်ချေးစားကောက်တီးကစားသမားဟီဒေကီမတ်ဆူယာမာနဲ့အတူကောက်ဆောင်တို့တို့ကောက်တီးရိုက်ခဲ့ကြပါတယ်ကောက်တီးရိုက်ရင်မြောက်ကိုရီးယားကိစ္စအနေအချင်းဆွေးနွေးခဲ့ကြတယ်လို့လည်းတာဝန်ရှိသူကပြောပါတယ်ဒီကနေ့တနင်္ဂနွေနေ့ညစာစားချိန်နဲ့မနေ့ကတနင်္လာနေ့တွေ့ဆုံဆွေးနွေးတဲ့အခါမှာလည်းထပ်ပြီးဆွေးနွေးဖို့ရှိနေပါတယ်။ခီးစင်နှောင်းမယ်ဖိလစ်ပိုင်နိုင်ငံမှာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာ APEC အစည်းအဝေးတက်ရောက်တဲ့အချိန်မှာလည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးခြားတွေ့ဆုံမှုမျှော်လင့်ထားကြောင်းလည်းသမ္မတထရန့်ကပြောဆိုထားတာဖြစ်ပါတယ်။